New Zealand နိုင်ငံတဲကိုဝင်ရောက်လာတဲ့ coronavirus ရောဂါရှိနေတဲ့သူရဲ့ချီကနေကူးစက်မှုကိုတားဆီးဖို့အတွက်နိုင်ငံတွင်းဝင်ပောက်တွင်နဲ့ quarantine လုပ်ထားတဲ့နေရာတွေမှာတက်တာ900လောက်ချထားမှာဖြစ်ကြောင်း New Zealand ဝန်ကြီးချုပ် Jacinda Ardern ကဗိုလ်ဖူးနေမှာကြေညာပါတယ်တက်တာ900ထပ်ပြီးချထားလိုက်တာကြောင့် COVID-19 တုံ့ပြန်ရေးအထောက်အကူဖြစ်နေချထားတဲ့တက်တာဥယျာဉ်ဟာ1200ရှိသွားပြီးဒါဟာကိုက်ရက်2000အစောပိုင်းကလာတင်မောနိုင်ငံအတွက်ငြိမ်းချမ်းရေးတင်းတက်တွေဆေလွတ်ပေးခဲ့ခြင်းကစပြီးနယူးဇီလန်နိုင်ငံမှာတိုက်ရာအများဆုံးတုံးတာဖြစ်ကြောင်းအစိုးရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုချထားလိုက်တဲ့တက်သားတွေအဓိကလုပ်ငန်းတွေကတစ်ခုကတော့လူများသွားလာတဲ့နေရာတွေကအဝင်အထွက်ပေါက်တွေလိုအန္တရာယ်တိတ်ကြီးတဲ့နေရာတွေမှာဆောက်ရတဲ့ပုဂ္ဂလိကလုံခြုံရေးဝန်ထမ်းတွေနေရာမှာကာကွယ်ရေးဌာနဝန်ထမ်းတွေအစားထိုးတာဝန်ချထားဖို့ဖြစ်ကြောင်းဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နယူးဇီလန်နိုင်ငံမှာဗိုလ်ဖူးနေက COVID-19 ကူးစက်ခံသူနောက်ထပ်6ရောက်ရှိနေပြီးဒီထက်ကတူဟာကာတာနိုင်ငံကနေပြန်လာသူဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလမှာနယူးဇီလန်ဟာတခြားနိုင်ငံတွေထက်အခြေအနေကောင်းပေမဲ့ပြီးခဲ့တဲ့သတင်းပတ်တင်မှာတော့အော့ကလန်မှာဒီရောဂါကူးစက်ခံသူအရေအတွက်ချက်ချင်းတိုးလာတဲ့အတွက်အစိုးရကပိတ်တင်တားဆီးမှုအဆင့်3ကိုချထားလိုက်ပြီးတခြားမြို့ရွာတွေအတွက်လည်းလူချင်းခက်ခွာခွာနေဖို့စီရင်တွေထုတ်ပြန်လိုက်တာပါ။